ဝင်ရေးဌာနသင်းတစ်ခုအတွက်ပြည်ထောင်စုဝန်ကြီး2ဦးနဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပါအဖွဲ့ဝင်တို့ဒီလွှတ်တော်မှာကျန်းသက်စာတင်ဆိုလိုက်ပြီးဖြစ်ပါတယ်လက်ရှိအစိုးရရန်တရားလည်ပတ်မှုနဲ့ပတ်သက်လို့အစိုးရလုပ်ငန်းစဉ်တွေပြန်လည်သုံးသပ်သင့်တယ်ပြီလို့အဝေဖန်ပြောဆိုမှုတွေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမင်ခသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာဝင်ကြီးဌာနအသစ်နှစ်ခုအတွက်ပြည်ထောင်စုဝင်ကြီးနှစ်ဦးနဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပါအဖွဲ့ဝင်တို့ကျန်းသက်စာတင်ဆိုခဲ့ကြပါတယ်ဒီလိုဝင်ကြီးဌာနအသစ်တွေနဲ့ကော်မရှင်ဖွဲ့စည်းဖို့ပြီးခဲ့တဲ့နိုဝင်ဘာ23ကြာတာပရီးနေ့ကပြည်ထောင်စုလွှတ်တော်ကနေအတီးပြုတ်လိုက်တာဖြစ်ပါတယ်ရခိုင်ရေးကိစ္စနဲ့နိုင်ငံတကာဖိအားတွေရင်ဆိုင်နေရချိန်မှာပဲဒီဖိအားတွေကိုဖြေရှင်းနိုင်ဖို့နဲ့အစိုးရရန်နေရာပုံမလဲပတ်နိုင်ဖို့ဌာနသစ်နှစ်ခုကိုတိုးချဲ့တာဖြစ်တယ်လို့နိုင်ငံတော်သမ္မတကိုစားပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကလွှတ်တော်မှာပြောဆိုသွားပါတယ်အစိုးရအဖွဲ့ယုံဝင်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနဆိုပြီးအသက်ထတိုးတာမှာဝါရင်တန်တမန်ဟောင်းတွေဖြစ်ကြတဲ့ဦးတောင်ထွန်းနဲ့ဦးကျော်တင်ကပြည်ထောင်စုဝင်ကြီးတွေအနေနဲ့တာဝန်ယူသွားမှာဖြစ်ပါတယ်။အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုတော့အရင်ပြန်ကြားရေးဝင်ကြီးဟောင်းလည်းဖြစ်အငိမ့်စားတက်မတော်အရာရှိဟောင်းဖြစ်သူဦးအောင်ကြည်ကဥက္ကဋ္ဌအနေနဲ့တာဝန်ယူသွားမှာဖြစ်ပါတယ်။လွှတ်တော်မှာဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြရမှာတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အရင်ဝင်ကြီးဟောင်းကရားပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကလက်ရှိအစိုးရအနေနဲ့လုပ်ငန်းတာဝန်များပြားနေတဲ့အခြားဝင်ကြီးဌာနတွေရဲ့အခြေအနေကိုအမြန်ဆုံးတုံ့တက်ဖို့အပါအဝင် NLD အစိုးရရဲ့လှုပ်ဆောင်မှုတွေပြန်လည်တုံ့တက်ဖို့ကိုလည်းထောက်ပြပြောဆိုသွားပါတယ်
။အချိန်အခါအခြေအနေရရောင်းလည်ပြင်လည်နိုင်မှု flexibility ရှိရမယ်ဆိုတာကိုလည်းအထူးလိုအပ်ပါတယ်သို့တော်လည်းအမှန်တကယ်လိုအပ်တဲ့တိုးချက်မှုဖြစ်ဖို့လည်းလိုအပ်ပါတယ်ဝိဒနာနှစ်ခုတိုးချက်ခြင်းအပေါ်သဘောတူတယ်လို့ကျွန်တော်ဘက်ကစဉ်းစားပြီးမယ်ဆိုရင်ကြံတဲ့ workload များနေတဲ့ဝင်ကြီးဌာနတွေလည်းပြန်လည်သုံးသပ်ပြီးအ мян တိုးချက်ပြီးမယ်ဆိုရင်ယနေ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့လောက်ကန် account ထဲပေါ်ဆောင်ရွက်မှုတွေပုံမိုတိုးတက်အားကောင်းလာမယ်လို့လေးလေးနက်နက်အကြံပြုအပ်ပါတယ်ဌာနအသီးသီးမှာဒုတိယဝင်ကြီးတွေပြည့်ပြည့်စုံစုံခံထားပေးမယ်ဆိုရင်လွတ်တော်များမှာမေးခွန်းတွေဖြေကြားခြင်းဤရင်းလက်လက်ဆစ်ဆဲမှုတွေပြုလုပ်ရခြင်းဝန်ထမ်းများကိုဖိဖိစီစီပြုပြင်ပေးနိုင်ခြင်းပြည်သူနဲ့ထိတွေ့နိုင်ခြင်းများပုံမူအသက်ဝင်လာမယ်ဖြစ်ကြောင်းထပ်မံအကြံပြုအပ်ပါတယ်အနာဂတ် NLD ခေါင်းဆောင်များကိုလည်းနိုင်ငံအုပ်ချုပ်ရေးအတွေ့အကြုံတွေပေးမယ်ဆိုရင်2020ရွေးကောက်ပွဲမှာနိုင်မယ်ဆိုရင်အစဉ်အသင့်ဖြစ်နိုင်ကြောင်းလည်းထမအကြံပြုရပါတယ
်နိုင်ငံတော်သမရကိုစားလွှတ်တော်ကိုတက်ရောက်လာတဲ့ပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးပြောဆိုခဲ့တာကတော့တိုးချဲ့မဲ့ဝန်ကြီးဌာနနှစ်ခုလှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေကပြည်သူတွေအတွက်ပုံမှန်ထိရောက်စေဖို့ရည်ရွယ်ပြီးဖွဲ့စည်းလိုက်တာဖြစ်တယ်လို့ဆိုပါတယ်အစိုးရအဖွဲ့ယုံဝန်ကြီးဌာနဖွဲ့လိုက်တဲ့အတွက်ဖြစ်ပေါ်လာမဲ့အာသာချက်နဲ့ပတ်သက်ပြီးဦးထွန်းထွန်းဦးကအခုလိုတင်ပြခဲ့တာပါ
ပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးဌာနယခုလိုဖွဲ့စည်းပြီးတော့ပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးခန့်တာဝန်ပေးမယ်ဆိုလို့ရှိရင်ချုပ်တင်ပြရရင်တော့ပြည်သူ့ဝန်ကြီးဌာနတွေနဲ့တိုင်းနယ်ပြည်နယ်အစိုးရအဖွဲ့တွေကြားမှာပေါင်းစပ်ညှိနှိုင်းဆောင်ရွက်မယ့်ကိစ္စတွေဒီအစိုးရအဖွဲ့ဝင်ကြီးအနေနဲ့ညှိနှိုင်းဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်အစိုးရအဖွဲ့ဆောင်ရွက်ချက်တွေကိုပြည်သူ့အသိပေးရှင်းလင်းတင်ပြရမယ့်ကိစ္စတွေကိုလည်းဒါဆောင်ရွက်နိုင်မှာဖြစ်ပါတယ်နိုင်ငံတော်ရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးဆိုင်ရာအခြေအနေကိုပြည်သူလူထုကိုဒီအချိန်နဲ့တပြေးညီဒါအသိပေးရှင်းလင်းနိုင်မှာဖြစ်ပါတယ်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ကဖိတ်ကြားတဲ့အခါမှာလည်းဒါဝင်ကြီးအနေနဲ့လာရောက်ရှင်းလင်းတင်ပြနိုင်မှာဖြစ်တဲ့အတွက်ဆိုရဖွဲ့ဒီလုပ်ငန်းဆောင်ရွက်မှုတွေဟာပုံမူထိရောက်ညံစံလာမယ်ဆိုတဲ့အကြောင်းကိုတင်ပြလိုပါတယ်
။အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဖွဲ့ရတာကတော့နိုင်ငံတကာဆက်ဆံရေးပုံမူကောင်းဖို့ရည်ရွယ်သလိုလက်ရှိရခိုင်ပြည်ထနာတွေမှာနိုင်ငံတကာဘက်ကထိရောက်တဲ့သတင်းမှန်ထုတ်ပြန်နိုင်ဖို့အတွက်လည်းရည်ရွယ်တယ်လို့ပြည်ထောင်စုရှေ့နေချုပ်ကတင်ပြခဲ့ပါတယ်။နိုင်ငံရေးလေလာသုံးသပ်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့အမှန်တကယ်လုံနိုင်သူတွေနဲ့အစိုးရရန်တရားကိုအကောင်းဆုံးမောင်းနှင်နိုင်ဖို့လက်ရှိအစိုးရအနေနဲ့လိုအပ်နေသေးတယ်လို့တုံ့တက်လိုက်ပါတယ်
။ဝိဒနာနှစ်ခုတိုးရဆိုတော့ဒါပဲပြောဒါတော့ပို့ပြီးတော့ကောင်းလာမယ်လို့တော့ထင်ပါတယ်။ချစ်ချော့ပြီးတော့ဒီဖက်တော်မှအပြည်တော်မှတိုးချဲ့ပြီးတော့လုပ်ဖို့ဒိုးရလို့ထင်တယ်။အဲလိုမျိုးဝန်ကြီးနှများဒုဝန်ကြီးတွေများများနဲ့အလုံးလုံးမှဝန်ကြီးဌာနတွေကိုကောင်းကောင်းသူတို့ကင်ွယ်နိုင်လိမ့်မယ်လို့ထင်တယ
်။ဒီကနေ့ကျန်းသစ်စာကျင်းဆိုပြီးဖြစ်တာကြောင့်လက်ရှိ NLD အစိုးရလက်ထက်မှာအစိုးရဝန်ကြီးဌာန24ခုရှိလာပြီဖြစ်ပါရဲ့ရှင်